Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။ Washington မြို့တော် VOA American အတန်းကနေ2014ခုနှစ် April 10ရက်ကြာသပတေးနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ line to meter 16 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပါ
။ကျမဆုမြတ်မော်ပါရှင်။အိန္ဒိယနိုင်ငံပါလီမန်ရွေးကောက်ပွဲတွေကိုဒီကနေ့ညူဒယ်လီမြို့အပါအဝင်ဒေသတော်တော်များများမှကျင်းပနေပါတယ်။ဒီခါဒီအိန္ဒိယသမုဒ္ဒရာတောင်ပိုင်းမှာ Pink Signal တံကိုဩစတြေးလျရှာဖွေရေးလီယန်ဒဇင်းပေါ်ကနေပြီးတော့ထပ်ပြီးတော့ကြားခဲ့ရပါတယ်။ဒီလိုသတင်းတွေကိုကိုဝင်းမင်းနဲ့အကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီခါမြန်မာပြည်ပြင်ပြောင်းလဲရေးနဲ့ပတ်သက်လို့ပြည်ရင်းကိုရောက်နေတဲ့ American လက်ထောက်နိုင်ငံသားရေးဝန်ကြီးကရောဘာတွေပြောသွားပါသလဲ
။ I'm here as a friend of Myanmar. And that's because the United States values very much.
မကြခင်အပြည့်အစုံနားဆင်ရမှာပါရှင်။ဂျာမနီနိုင်ငံကိုရောက်နေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာဂျာမန်သမ္မတဝန်ကြီးချုပ်တွေနဲ့ဒေသစံတော်ချိန်မကြခင်အချိန်တွင်းမှာပဲတွေ့ဆုံဖို့ရှိတယ်လို့ဂျာမနီရောက်မြန်မာမိသားစုတွေနဲ့တွေ့ဆုံနှုတ်ဆက်ခဲ့တဲ့အကြောင်းကိုလည်းတင်ပြပေးဖို့ရှိပါတယ်။ဒါအပြင်မြန်မာပြည်ကရှားပါမြောက်တွေအကြောင်းနဲ့အတူနိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုလည်းကြားမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုညက်မွန်နဲ့ကိုဝင်းမင်းတို့ကပြောပြမှာပါရှင
်။အိန္ဒိယနိုင်ငံမှာပါလီမန်ရွေးကောက်ပွဲအတွက်ပြည်သူတွေဒီကနေ့မဲပေးနေကြပါတယ်။ညူဒယ်လီမြို့တော်ဟာရယာနာပြည်နယ်တခါဥတ္တရပရဒက်ရှ်ပြည်နယ်တချို့နေရာတွေအပြင်နိုင်ငံအရှိနဲ့တောင်ပိုင်းဒေသပြည်နယ်တော်တော်များများမှလည်းမဲတွေပေးနေကြပါတယ်။အောက်လွှတ်တော်အမတ်နေရာ943နေရာအတွက်နိုင်ငံတော်မှရွေးကောက်ပွဲတွေကိုမေလ12ရက်နေ့အထိကျင်းပသွားမှာဖြစ်ပြီးတော့မေလ16ရက်နေ့လောက်ရမှရလဒ်တွေကိုကြီးညာနိုင်မှာဖြစ်ပါတယ်။လက်ရှိအာဏာရကွန်ဂရက်ပါတီနဲ့အဓိကအတိုက်ခံ BJP ပါတီတို့ကြားမှအပြိုင်ပွဲအဖြစ်အများကမြင်နေကြပါတယ်။ဟိန္ဒူမျိုးသားရေးဝါဒီ BJP ပါတီကတက်နေတဲ့နိုင်ငံရဲ့စီးပွားရေးကိုပြန်လည်တိုးတက်အောင်လုပ်ပေးမယ်ဆိုတဲ့ရွေးကောက်ပွဲကတိတွေပေးပြီးတော့ဆယ်စုနှစ်နဲ့ချီအာဏာရထားတဲ့ Congress ပါတီကိုအနိုင်ရဖို့ကြိုးစားနေပါတယ်။ယာရုကနေဆင်းပြရတော့မဲ့ဝန်ကြီးချုပ်မမဝမ်ဆင်းကတော့ BJP ပါတီကဒီ Narendra Modi သာဝန်ကြီးချုပ်သစ်ဖြစ်လာခဲ့လို့ရှိရင်ဒုက္ခရောက်လိမ့်မယ်လို့ပြောကြားခဲ့ပါတယ်။အခုလိုရွေးကောက်ပွဲကျင်းပတဲ့နေ့မှာပဲနိုင်ငံအရှိပိုင်းဘီဟာပြည်နယ်မှာတော့မော်ဝါဒီတပုံတွေရဲ့လက်ချက်လိုယူဆရတဲ့ဘုံတလုံးပောက်ကွဲမှုကြောင့်အိန္ဒိယစစ်သား2ယောက်သေဆုံးပြီးတော့3ယောက်ထက်မနည်းဒဏ်ရာရသွားပါတယ်။မန်ကားခရိုင်မှာမဲယုံတစ်ခုစီသွားဖို့အတွက်စစ်သားတွေကိုတင်ဆောင်လာတဲ့ချစ်ကားဒဇင်းဟာမြေမြုံမိုင်းနှင်းခဲ့မိတာလို့အာဏာပိုင်တွေကပြောပါတယ်ရှင်
။အင်ဒိုနီးရှားနိုင်ငံမှာလည်းပါလီမန်ရွေးကောက်ပွဲတွေမှာအဓိကအတိုက်ခံပါတီကမဲအများဆုံးရထားပေမဲ့မြုံမန်းထတာထက်နည်းသွားအပြည့်မှာစတော့ရှယ်ယာဈေးတွေ300ခန်းလုံးကျဆင်းသွားပါတယ်။တရားဝင်မဟုတ်သေးတဲ့မဲရီတွက်မှုအရအဓိကအတိုက်ခံပါတီဖြစ်တဲ့ PDI လို့သူကခေါ်တဲ့ဒီမိုကရေစီလိုရှာမှုပါတီကမဲ20ရာခိုင်နှုန်းနီးပါးရထားပြီးကိုရိုင်းအစိုးရဖွဲ့ဖို့မဲမဖြစ်နိုင်တာကြောင့်မြုံပေါင်းအစိုးရဖွဲ့ဖို့လိုမယ်လို့ခန့်မှန်းနေကြပါတယ်။တရားဝင်ရလက်ကတော့မေလ9ရက်နေ့ကျမှသိရမှာပါ။ဒါအပြင်လာမယ့်ဇူလိုင်လမှာကျင်းပမယ့်သမ္မတရွေးကောက်ပွဲတွေမှာသမ္မတလောင်းအစိုးပြုခွင့်ရဖို့ကိုလည်းပါတီတွေအနေနဲ့မဲ25ရာခိုင်နှုန်းဒါမှမဟုတ်အမတ်နေရာ20ရာခိုင်နှုန်းကိုပါတီကိုတိုင်ကရဖို့လိုပါတယ်ဒီတက်ခံ PDI ပါတီကိုယ်စားလှယ်လောင်းဂျကာတာအုပ်ချုပ်ရေးမှူးဂျိုကိုဝီဒိုဒိုအနေနဲ့သမရဖြစ်လာဖို့မျှော်လင့်ချက်တွေရှိနေစေဖြစ်ပါတယ်သူကသူ့အနေနဲ့အာဏာခွဲဝေယူသွားဖို့အသင့်ရှိနေတယ်လို့ထုတ်ပြောခဲ့ပါတယ်ဒါပေမဲ့ယင်းနှိမ့်မြုံနယ်သူတွေကတော့အခုလိုအာဏာခွဲဝေယူပြီးညံပေါင်းအစိုးရဖွဲ့မဲ့အစီအစဉ်ကြောင့်အရှိတောင်အာရှမှာစီးပွားရေးအင်အားအကြီးဆုံးဖြစ်တဲ့အင်ဒိုနီးရှားရဲ့စီးပွားရေးပိုတိုးတက်လာစေဖို့ပြည်ပြင်ပြောင်းလဲမှုဆက်လုပ်သွားရေးထိခိုက်သွားမှာကိုစိုးရိမ်နေကြပါတယ်။ဗိုလ်ချုပ်ကြီးဆူအာတိုရဲ့နှစ်30ကျော်ကြာအာဏာရှင်အုပ်ချုပ်မှုပြုတ်ကျခဲ့ပြီးလေးချိန်မြောက်ကောင်းကောင်းမွန်မွန်ဆက်ဖြစ်လာတဲ့ဒီရွေးကောက်ပွဲမှာဂျိုကိုဝီလို့လူသိများပြီးထင်သာမြင်သာရှိအောင်လုပ်တဲ့ကလက်ထွေကျတဲ့ပရီဘော့ကလုပ်ငန်းရှင်ဟောင်းအနေနဲ့ခေါင်းဆောင်တဲ့ဖြစ်လာဖို့ရေပန်းစနေပြီးလက်ရှိသမ္မတရဲ့ပါတီကတော့လက်စားမှုတွေနဲ့နာမည်ကျသွားခဲ့ပါတယ်ခင်ဗျာ။
ပြောင်းနေတဲ့မလေးရှားလီယင်ရဲ့ပြန်တမ်းမှုမှတ်တမ်းတင် black box ကရိယာကနေပြီးတော့ထုတ်လွှတ်တာဖြစ်နိုင်တဲ့ pink signal အတန်းကိုရှာဖွေရေးလီယင်ဒဇင်းပေါ်ကနေပြီးတော့ထပ်ပြီးတော့ကြားခဲ့ရပါတယ်။ဒီသတင်းပတ်အစောပိုင်းတုန်းကရှာဖွေရေးရေတပ်သင်းပေါ်ကနေပြီးတော့ signal တန်းနှစ်ခုကြားရတဲ့အိန္ဒိယသမုဒ္ဒရာတွေကနေရာမှာပဲ australia ရဲ့ p3 orion လီယင်ပေါ်ကနေပြီးတော့ နောက်ထပ် signal တန်ကိုဒီကနေ့ကြားရတယ်လို့ဒီနိုင်ငံစုံလေးရင်ရှာဖွေရေးကိုဦးဆောင်ညှိနှိုင်းပေးနေတဲ့ Australia လေကြောင်းဆိုင်ရာအကြီးအကဲဟောင်း Angus Houston ကပြောပါတယ်ကြားရတဲ့အတန်ကိုညာလုံးပေါက်သုံးသပ်ဖို့လိုအပ်လိမ့်မယ်လို့လည်းထုတ်ပြန်တဲ့ညင်ညာချက်ထဲမှာပြောထားပါတယ်ဒီအစောပိုင်းတည်းကလေရင်ကိုမကြားခင်မှာရှာတွေ့မယ်ဆိုပြီးတော့ Mr. Houston ကအကောင့်ဘက်ကနေမျှော်လင့်ပြောခဲ့ပါတယ
် I'm now optimistic that we will find the aircraft in the not too distant future.
သိမဝေးတော့တဲ့အနာဂတ်မှာလေယာဉ်ကိုရှာတွေ့နိုင်မယ်လို့သူ့အနေနဲ့အခုယုံကြည်နေတယ်ဆိုပြီးတော့ပြောသွားတာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲလေယာဉ်ပြောက်ရှာဖွေရေးနေရာကိုဒီကနေ့ကြာသာရင်းနေမှာခြုံပြီးတော့ရှာဖွေနေကြပါတယ်။နောက်ထပ် signal တန်တွေကြားရနိုင်ဖို့အတွက်ကိုလည်းစူးစမ်းနေပါတယ်။အိန္ဒိယသမုဒ္ဒရာတောင်ပိုင်းမှာလေယာဉ်ပြောက်ရှာဖွေရေးကိုစုရမ်းမိုင်2,000ကျော်ပတ်လည်အထိရှာဖွေရေးနေရာကိုလျှော့ချလိုက်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။မလာရှိရနေတဲ့ကပျောက်သွားတဲ့မလေးရှားလေကြောင်းလိုင်းလေယာဉ်ရဲ့ black box ကဘက်ထရီဟာရက်30လောက်ပဲခံနာမှုအချိန်မီရှာတွေ့နိုင်ကြဖို့အတွက်ရှာဖွေရေးကိုအကြီးအကျယ်လုပ်နေကြပါတယ်ရှင်
။ American ကာကွယ်ဝင်ကြီးဟာအာရှခီးစဉ်နောက်ဆုံးနိုင်ငံအဖြစ်မွန်ဂိုလီးယားနိုင်ငံကိုရောက်ခဲ့ပြီးနှစ်နိုင်ငံစီးရေးဆက်ဆံမှုတွေတွန်းမြင်စာချုပ်တွေချုပ်ခဲ့ပါတယ်။ဝင်ကြီး Chuck Hagel အနေနဲ့မြန်မာကာကွယ်ဝင်ကြီးပါဝင်အာဆီယံကာကွယ်ဝင်ကြီးတွေနဲ့တွေ့ဆုံခဲ့ပြီးဆက်ခဲ့တဲ့ဒီ10ရက်ကြာအာရှခီးစဉ်ထဲမှာဒေတာရင်းပူတင်းမာလာနေတဲ့တရုတ်နဲ့ဂျပန်နှစ်နိုင်ငံလုံးကိုဝင်ရောက်ခဲ့ပြီးဦးလန်ဘေတာမြို့တော်ကိုဒီနေ့ရောက်ကအခုလိုလက်မှတ်ထိုးခဲ့တာပါသူရဲ့ပထမဆုံးချိန်မွန်ဂိုလီးယားခီးစဉ်မှာနှစ်နိုင်ငံပူးတွဲအမြင်ကြေညာချက်ထုတ်ခဲ့ပြီးအမေရိကန်အနေနဲ့မွန်ဂိုလီးယားနိုင်ငံတဲ့စီရေးတင်တန်းတွေနဲ့အထောက်အကူတွေတိုးမြင့်ပေးရသွားမယ်လို့ကတိပေးလိုက်ပါတယ်လက်ရှိမှာလည်းတရုတ်နဲ့ရုရှားကြမှာရှိပြီးဒီမိုကရေစီအသွင်ကူးပြောင်းရေးအောင်မြင်လာခဲ့တဲ့မွန်ဂိုလီးယားနိုင်ငံအတွက်အမေရိကန်ဒေါ်လာ3,000မှုစစ်ပစ္စည်းရောင်းချပေးမှုနဲ့စစ်တင်တန်းပေးမှုတွေကိုအမေရိကန်ဘက်ကလုပ်ပေးလာခဲ့ပါတယ်ဝင်ကြီးဟေဂယ်အနေနဲ့မွန်ဂိုလီးယားရောက်စဉ်ထိပ်ပိုင်းမွန်ဂိုလီးယားခေါင်းဆောင်တွေအပြင်အီရတ်နဲ့အာဖဂန်နစ္စတန်မှာအမေရိကန်တပ်တွေနဲ့ပူးတဲ့တာဝန်ထမ်းဆောင်ခဲ့တဲ့မွန်ဂိုလီးယားစစ်မှုထမ်းတွေကိုလည်းတွေ့ဆုံခဲ့ပါတယ်အမေရိကန်ကာကွယ်ဝန်ကြီးဟာမနေ့ကတရုတ်နိုင်ငံမှာသမ္မတရှီကျင်းပင်နဲ့တွေ့ဆုံခဲ့ပြီးတရုတ်အနေနဲ့အိန္ဒိယနိုင်ငံတွေနဲ့နယ်မြေပိုင်ဆိုင်မှုတင်းမာလာမှုတွေလျှော့ချနိုင်ဖို့စစ်ရေးရာဖုံးကွယ်တာတွေမလုပ်ဖို့နဲ့နိုင်ငံတကာစီးမျဉ်းတွေနဲ့အညီပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းခဲ့တာတွေကိုလည်းမွန်ဂိုလီးယားခီးစဉ်မှာရှင်းပြခဲ့ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းနိုမီတာ16 kHz 10953ညလိုင်းနိုမီတာ19 kHz 15555လိုင်းနိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ခြားသာရင်းနဲ့ညနေပိုင်းအတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ဗဟုအာဖရိကသမ္မတနိုင်ငံမှာငြိမ်းချမ်းရေးထိန်းသက်တွေတွေကိုတိုးမြင့်ထားရှိရေးကိုခွင့်ပြုမဲ့ဆုံးဖြတ်ချက်တစ်ခုကိုကုလသမဂ္ဂလုံခြုံရေးကောင်စီမှဒီကနေ့ကြာသပတေးနေ့မှာအတည်ပြုလိုက်မယ်လို့မျှော်လင့်ရပါတယ်။ MISCA လို့သိကြတဲ့အာဖရိကသမဂ္ဂငြိမ်းချမ်းရေးထိန်းတက်တွေနဲ့ကုလသမဂ္ဂတက်တွေပူးပေါင်းသင့်တယ်လို့ဆုံးဖြတ်ချက်ထဲမှာပြောထားပါတယ်။ငြိမ်းချမ်းရေးထိန်းတက်တွေရဲ့လုပ်ငန်းတွေကိုစက်တင်ဘာ15ရက်နေ့ကနေစတင်မှာဖြစ်ပါတယ်။ဘိုအာဖရိကသမဂ္ဂနိုင်ငံမှာဖြစ်နေတဲ့ပဋိပက္ခတွေကြောင့်အိန္ဒိယနိုင်ငံတွေစီကိုထွက်ပြေးနေကြတဲ့ဒုက္ခသည်ပေါင်း 3,200 ကျော်ရှိနေပြီးတော့နိုင်ငံတွင်းမှာအိုးအိမ်ဆွန့်ခွာထွက်ပြေးနေရသူပေါင်းက 6,300 ကျော်ရှိနေပါပြီ။ဒီနိုင်ငံမှာအခြေအနေပြန်လည်တည်ငြိမ်အောင်ဘယ်လိုလုပ်ရင်ကောင်းမလဲဆိုတာကိုကုလသမဂ္ဂကစဉ်းစားနေတာလှားနေချီကြပါပြီရှင်
။ယူကရိန်းနိုင်ငံမှာတော့ရုရှားထောက်ခံသူတွေတင်ထားတဲ့ဆိုးရဆောက်ဦးတွေကနေဖယ်ပေးရင်လက်နက်ချရင်လူငယ်ချမ်းသာခွင့်ပေးမယ်လို့ယာယီသမ္မတကကန့်လန့်လိုက်ပါတယ်။နိုင်ငံရှေ့ပိုင်းမြို့ကြီးနှမြို့မှာအခုလိုတင်ထားတာကနေအလျှော့ပေးရင်သူ့ရဲ့ဂရုတရားဝင်ဒီစီရမယ်လို့သမရအိုလက်စန်တာတာချီနော့ကဒီနေ့ညင်ကြချက်ထဲမှာအလေးနဲ့ထုတ်ပြောလိုက်ပါတယ်ဒါပေမဲ့ဆန္ဒပြသူတွေဘက်ကတော့ဒီကန့်လန့်ချက်ပေါ်မှာအကြောင်းပြန်ချင်မရှိသေးပါဘူးပြည်ထောင်ဝင်ကြီးကလည်းယူကရိန်းအနေနဲ့ဒီအစိုးရစာအုပ်သိမ်းပိုက်ထားမှုတွေကိုညှိနှိုင်းပြီးဖြစ်ဖြစ်အင်အားသုံးပြီးဖြစ်ဖြစ်တောက်ချနေမှာအပြည့်လှုပ်ဆောင်သွားမယ်လို့မနေ့ကသတိပေးခဲ့ပါတယ်ရုရှားထောက်ခံသူတွေအနေနဲ့ကာဟန်စ်နဲ့ဒေါနက်စ်မြို့တွေမှာရှိတဲ့အစိုးရစာအုပ်တွေကိုသိမ်းပိုက်ထားခဲ့ပြီးပြီးခဲ့တဲ့လကခရိုင်းမီးယားဒေသမှာလုပ်ခဲ့တယ်လို့ယူကရိန်းကနေခွဲထွက်ပြီးရုရှားနဲ့ပူးပေါင်းမှုဆန္ဒခိုင်ပွဲတွေလုပ်ပေးဖို့တောင်းဆိုနေကြတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုပင်ဆယ်ဗေးနီးယားပြည်နယ်ကအထက်တန်းကျောင်းတစ်ခုမှာကျောင်းသားအယောက်20နဲ့ကျောင်းလုံခြုံရေးတယောက်ကိုဓာတ်နဲ့ထိုးဓာတ်နဲ့ခုတ်ခဲ့တဲ့ဆိုတဲ့သူဟာ16နှစ်အရွယ်ကျောင်းသားတယောက်ဖြစ်တယ်လို့ရဲကပြောလိုက်ပါတယ်မာရစ်ဗီလ်မြို့က Franklin Regional အထက်တန်းကျောင်းမှာပုတ်ထုံးနေ့မနေ့ကဖြစ်ပွားခဲ့တဲ့ဓာတ်ထိုးမှုအတွက်16နှစ်ပဲရှိသေးပေမဲ့ Alex Harrible ကိုလူကြီးတယောက်လိုမျိုးလူသက်ဖို့ကြိုးစားမှုလေးမှုကိုထိလက်ရောက်ကျူးလွန်မှု22မှုလို့နဲ့တရားစွဲလိုက်တယ်လို့အာဏာပိုင်တွေကပြောပါတယ်တာဝန်ရှိသူတွေရဲ့အပြောအရကျောင်းသား1200ရှိနေတဲ့ကျောင်းမှာအတန်းတွေတက်ဖို့မိနစ်ပိုင်းအလိုမှာပဲဒီဓာတ်နှချောင်းနဲ့ Harrible လိုက်ပြီးတော့တိုက်ခိုက်ခဲ့တာဖြစ်ပါတယ်ဒုကျောင်းအုပ်ကြီးကအဲ့ဒီကျောင်းသားကိုအတင်းဝင်လုံးပြီးတော့သူ့လက်ထဲကဓာတ်တွေကိုဖယ်ရှားခဲ့ပါတယ် ဒဏ်ရာရထားသူတွေထဲက၄ယောက်ဟာအသက်အန္တရာယ်ဆိုးရိမ်ရလောက်တဲ့ဒဏ်ရာတွေဖြစ်ပေမဲ့အသက်ရှင်နိုင်တဲ့မျှော်လင့်ချက်ရှိတယ်လို့ဆေးရုံတာဝန်ရှိသူတစ်ယောက်ကပြောပါတယ်။နောက်ထပ်9ယောက်ဟာလည်းဒီအပြင်းထန်ဒဏ်ရာရထားပြီးတော့ကိုယ်အထက်ပိုင်း1 byte ရင်အောင်တဲ့နောက်ကျောတွေမှာဓာတ်ထိုးဓာတ်ခုတ်ဒဏ်ရာတွေရရှိထားကြပါတယ်။တခါဒီနေဆွမ်းအင်းတဲ့ကဘာလုံးကိုပတ်ပြီးတော့ပြန်တန်းနိုင်မဲ့သမိုင်းတွင်သွားနိုင်တဲ့လေယာဉ်တစ်စင်းကိုတော့ဆွစ်ဇာလန်နိုင်ငံကလေယာဉ်မောင်းတစ်ယောက်ကအများပြည်သူကိုဒီကနေ့ပြသလိုက်ပါတယ်ရှင
်ဂျာတာပရင်းနဲ့ညနေခင်းသတင်းအစီအစဉ်ကိုမဆုမြတ်မုံနဲ့ကိုဝင်းမီနုကတင်ဆက်ခဲ့တာပါရှင်အခုတော့ကျမတို့သတင်းလွှာတွေကိုဆက်လက်ပြောပြမှာပါ။ဂျာမနီနိုင်ငံကိုရောက်နေတဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါင်ဆန်းစုကြည်ဟာဒေသစံတော်ချိန်မကြာခင်အချိန်ပိုင်းတွင်မှဂျာမန်သမ္မတဝန်ကြီးချုပ်တို့နဲ့တွေ့ဆုံတော့မှာဖြစ်ပါတယ်။မနေ့ဖြန်မှာတော့ဂျာမနီနိုင်ငံကပေးအပ်တဲ့နိုင်ငံတကာဝီလီဘရန့်စုကိုလက်ခံရယူမှာပါ။အခုလိုဂျာမနီနိုင်ငံကိုရောက်နေတဲ့အချိန်မှာမြန်မာမိသားစုတွေကလည်းဒေါင်ဆန်းစုကြည်တက်ခိုတဲ့ဟိုတယ်ကိုဒီကနေ့မနေ့ခင်မှာသွားရောက်ပြီးကြိုဆိုနှုတ်ဆက်ခဲ့ကြပါတယ်။မက်ခင်ဖြူထွေးရေးအပြည့်စုံကိုဆက်ပြီးပြောပြပါအောင်ရှင
်။ April 10ရက်နေ့မနက်ပိုင်းမှာဂျာမနီနိုင်ငံဘာလင်မြို့ကိုရောက်ရှိလာတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကိုဂျာမနီရောက်မြန်မာမိသားစုတွေကသူတဲခိုတဲ့ဟိုတယ်ထဲအထိဝင်ပြီးကြိုဆိုနှုတ်ဆက်ခဲ့ကြတာဖြစ်ပါတယ်။ဒီကနေ့ကတော့ခဏပဲနှုတ်ဆက်ခွင့်ရခဲ့တာဖြစ်ပြီးတော့တနင်္ဂနွေနေ့ကြမှသာဒေါအောင်ဆန်းစုကြည်နဲ့ဒီဂျာမနီရောက်မြန်မာမိသားစုတွေအေးအေးဆေးဆေးအချိန်ယူတွေ့ဆုံကြမှာဖြစ်တယ်လို့ဒီကနေ့ဒေါအောင်ဆန်းစုကြည်ကိုခရီးဥကြိုသွားရောက်နှုတ်ဆက်ခဲ့တဲ့ဘာလင်မြို့ကကိုအေးမြင့်ကပြောပါတယ်။
တွေ့ကြပါတော့သူ AA စသည်နဲ့ကြိုးစားခဲ့ရပါတယ်ဓာတ်ပုံတွေမှာလည်း AA စရခဲ့ရပါတယ်တော့သူနဲ့လည်းတခါလေးကောင်းကောင်းမြုံပြောခဲ့ရပါတယ်ကျွန်တော်တို့ဒီဘယ်ထဲမှာလူကနည်းနည်းနဲ့တော့ကျွန်တော်တို့ကအယောက်15ယောက်တော့ပဲကျွန်တော်သွားနိုင်ခဲ့ပါတယ်တော့သူကတော့ကျွန်တော်တို့ဒီလိုပါပဲဆက်သွင်းနေမှာကျွန်တော်တို့ဗမာနေနဲ့လူနဲ့တွေ့ကြမယ်ပေါ့လေအဲ့ဒါတွေပဲကျွန်တော်တို့ဟိုတခါပြောပြပါတယ်ခင်ဗျာနိုင်ငံခြားရေးယုံကနေကျွန်တော်တို့တည်ချာတာကနေရာဒီပါတွေပြည်ပြည်တည်ချာတာကျွန်တော်တို့လက်လက်ပြုနာသွားတယ်ကြိုးစားမှုပေးပါတယ်ခင်ဗျာ
ဒီကနေ့နေ့လယ်ပိုင်းမှာတော့ဒေါ်ဆန်းစုကြည်ဟာဂျာမနီသမ္မတယိုအာဟင်ဂိုကဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲလ်အပါအဝင်ဒီဂျာမနီအစိုးရအကြီးအကဲတွေနောက်လွှတ်တော်ဥက္ကဋ္ဌနော်ဘတ်လာမာတိုနဲ့လည်းတွေ့ဆုံမျိုးရှိပြီးတော့ဂျာမနီနိုင်ငံကနေမြန်မာနိုင်ငံသားတွေအတွက်အကျိုးဖြစ်စေမဲ့အကူအညီအထောက်ပံ့တွေရရှိဖို့မျှော်လင့်တဲ့အကြောင်းလဲကိုအေးမြင့်ကပြောပါတယ
်အခုအမေစုကကျွန်တော်တို့နဲ့တွေ့ပြီးဂျာမန်သမ္မတနဲ့လေးစားဆမ်းမယ်ဆပ်ပြီးရင်သူတို့ထပ်ပြီးဒီဂျာမန်ဝန်ကြီးချုပ်အန်ဂလာမာကဲလ်နဲ့တွေ့ဖို့အစီအစဉ်ရှိပါတယ်ခင်ဗျာမနေ့ပြန်ပါလို့ချင်းကျွားဒီSPD ပါတီကနေပြီးတော့ဝီဘလန့်စုကိုတော်စုကိုဟိုပေးပါမယ်ခင်ဗျာအဲ့ပို့တော့ကျွန်တော်တို့ဗမာပြည်တွတ်တက်ပါမယ်ခင်ဗျာကျွန်တော်တို့ကတော့သူ့ပါတယ်ကျွန်တော်တို့ဗမာပြည်အတွက်ရှေ့ဆောင်ရွက်ရမယ့်လုပ်ငန်းစဉ်တွေကိုဒီကျွန်တော်ဒီဆိုရနဲ့အဲတိုင်ပင်ပြီးတော့သူဖြစ်ချင်တဲ့ဆန္ဒတွေသူပြောပြပြီးတော့ဒီဟာလူရလည်းဒီဟာအစိုးရလည်းအမေစုအတွက်လိုအပ်တာတွေကိုဖြည့်ဆည်းပေးမယ်လို့ကျွန်တော်တို့ထင်ပါတယ်ခင်ဗျာ
ဒေါ်ဆန်းစုကြည်ရဲ့ဒီခီးစဉ်ကနေမြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲမှုနဲ့ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုအလားအလာကောင်းတွေဖန်တီးပေးနိုင်မှုမြန်မာရေးတက်ကြွလှောက်ရှားသူတွေကမျှော်လင့်နေကြတာပါဒီနှစ်ဖေဖော်ဝါရီလ9ရက်နေ့တုန်းကဂျာမနီသမ္မတယိုအာဟင်ဂိုကနဲ့အတူဂျာမနီအစိုးရဝန်ကြီးအဖွဲ့ဝင်တွေနောက်လွှတ်တော်အမတ်တွေနဲ့စီးပွားရေးခေါင်းဆောင်တွေမြန်မာနိုင်ငံကိုလာရောက်ခဲ့ပြီးတော့မြန်မာကဂျာမနီကိုပေးရမယ့်ကျွေးမြီတွေရဲ့90ရာခိုင်နှုန်းကိုလည်းအဲ့ဒီခီးစဉ်အတွင်းမှာပဲလျှော်ပေးခဲ့ပါတယ်အခုဒေါ်ဆန်းစုကြည်ရဲ့ဂျာမနီနိုင်ငံခီးစဉ်အတွင်းမှာတော့နိုဘယ်ငြိမ်းချမ်းရေးဆုရှင်တဦးဖြစ်တဲ့ဂျာမနီဝန်ကြီးချုပ်ဟာဝီလီဘရန့်ကိုဂုဏ်ပြုပေးအပ်တဲ့ International ဝီလီဘရန့်ဆုကိုဒေါ်ဆန်းစုကြည်လက်ခံရယူမှာဖြစ်ပြီးဘာလင်မြို့မှာသတင်းမီဒီယာတွေနဲ့တွေ့ဆုံဖို့ရှိပါတယ်။ဘာလင်မြို့ရဲ့ Free University of Berlin တက္ကသိုလ်မှာလည်းမိန့်ခွန်းပြောကြားမှာဖြစ်ပြီးတော့အဲ့ဒီမှာဒီမြမအရေးနဲ့ပတ်သက်လို့အပြန်အလှန်မေးမြန်းဆွေးနွေးမှုတွေလုပ်သွားဖို့ရှိတဲ့အကြောင်းလဲဂျာမနီရောက်မြမအရေးလှူရှားသူတွေကပြောပါတယ်။April 14ရက်နေ့မှာတော့ဒေါ်ဆန်းစုကြည်ဟာဂျာမနီနိုင်ငံကနေထွက်ခွာมาဖြစ်ပြီးအဲ့နောက်ပြည်သူနိုင်ငံပါရီမြို့တော်ကိုခီးဆက်มาဖြစ်ပါတယ်။ပြည်သူနိုင်ငံမှာတော့ပြည်သူသမ္မတ François Hollande နဲ့အစိုးရအဖွဲ့ဝင်ဝန်ကြီးတွေနဲ့တွေ့ဆုံမှုရှိပြီးပြည်သူစစ်တပ်ကတူနဲ့ပြည်သူလွှတ်တော်တွေကိုလည်းတွားရောက်လေ့လာมาဖြစ်တဲ့အကြောင်းဒေါ်ဆန်းစုကြည်ရဲ့ခီးစဉ်နဲ့အတူလိုက်ပါသွားတဲ့ပြည်သူလွှတ်တော်ကိုယ်စားလှယ်ကိုဖြိုးစရာတော်ကပြောပါတယ်။ April 18ရက်နေ့မှာတော့ဒေါ်ဆန်းစုကြည်ဟာမြန်မာနိုင်ငံကိုပြန်လည်ရောက်ရှိมาဖြစ်ပါတယ်ရှင်။
ဟုတ်ကဲ့ပါမက်ခင်ဖြူတွေးဒါကတော့ဂျာမနီနိုင်ငံကိုရောက်နေတဲ့ဒေါ်ဆန်းစုကြည်ရဲ့ခီးစဉ်ကြောင်းကိုတင်ပြခဲ့တာပါမကြခင်မှာတော့ကျမတို့ဆော့ဆော့ကြီးညာထားတဲ့ American လက်ထောက်နိုင်ငံသားရေးဝန်ကြီးရဲ့မြန်မာပြည်ခီးစဉ်ကြောင်းကြားဖို့ရှိပါတယ်ရှင
်ဖရာရှင်ခင်ဗျာမြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးတွေလုပ်နေတဲ့ဆိုပေမဲ့တိုင်းရင်းသားတွေသားတွေမှာဘယ်လိုပြုပြင်ပြောင်းလဲမှုမှဖြစ်မလာသေးဘူးလို့ညှိတွားတဲ့နေကြားနေရပါတယ်။အဲတစ်ချိန်တည်းမှာပဲ ငင်းညာရေးမရှိသေးတဲ့ဒေသမှာစီးပွားရေးရင်းနှီးမြှုပ်နှံမှုလှုပ်ခြင်းဟာလည်းပဲကောင်းကျိုးတဲ့ဆိုးပစ်ကိုသာဖြစ်နိုင်တယ်လို့ဆိုနေကြပါတယ်။ဒီနှစ်ခုကိုညှိနှိုင်းပြီးတော့အကောင့်ဘက်ကိုဥတီအောင်ဘယ်လိုလုပ်ရမလဲဆိုတာအခုလာမယ့်စနေညတိုက်ရိုက်လှမ်းစီမှာဆွေးနွေးကြအောင်ပါသွားရရှိမယ်ခင်ဗျာ။ပါဝင်ဆွေးနွေးလို့ရတဲ့သွားရရှိနေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323925994 fax number 2323925992ဖြစ်ပါတယ်။email is burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်ဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 အသံဖိုင်နယ်လေးပေးပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ
်။ဆက်လက်ပြီးတော့မြန်မာပြည်ကရှားပါမြောက်တွေအကြောင်းတင်ပြပေးမှာပါ။တရားမဝင်တစ်ခုတ်တာတွေအမဲလိုက်တာတွေကြောင့်မြန်မာနိုင်ငံတတော်တွေမှာမှီတင်းနေထိုင်နေကြရတဲ့ရှားပါမြောက်မျိုးစိတ်တွေမျိုးတုံးပျောက်ကွယ်မှောက်ကိုပဝင်းကျင်နဲ့တော်ရိုင်းတရိတ်ဆန်ထိမ့်သိမ့်ရေးလှုပ်ရှားသူတွေစိုးရိမ်နေကြပါတယ်။အပြည့်အစုံကိုတော့ကိုအောင်လွင်ဦးကပြောပြမှာပါရှင်
။မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်မှာ2010ပြည်နှစ်တုန်းကပထမဆုံးအကြိမ်ရှာဖွေတွေ့ရှိခဲ့တဲ့ Snap Nose မြောက်နာလန်မျိုးစောက်ကို၄နှစ်ကြာမှပဝင်းကျင်ထိမ့်သိမ့်ရေးလှုပ်ရှားသူတွေထပ်မံတွေ့ရှိခဲ့ကြတာပါ။ကောင်ရည်200ကနေ300လောက်သာကျန်တော့တယ်လို့ခန့်မှန်းထားတဲ့ရှားပါမြောက်နာလန်တွေတဘောအတိုင်းတောထဲမှာကျင်းလဲကျဆားနေတာတွေကိုတော့ဗီဒီယိုနဲ့မှတ်တမ်းတင်နိုင်တာဒါပထမဆုံးလည်းဖြစ်ပါတယ်ဗြိတိန်နိုင်ငံခြေဆိုင်ပတ်ဝန်းကျင်နဲ့တောရင်ထရေးဆန်ထင်းထင်းရေးလှုပ်ရှားမှုအဖွဲ့ Fauna and Flora International FFI ရဲ့အာရှရေးရညွှန်ကြားရေးမှူး Frank Monbach ကတော့တွေ့ရှိချက်အတိတ်ကရှားပါမြောက်မျိုးစိတ်တွေကိုကာကွယ်ဆောက်ရှောက်ပေးနိုင်မယ်သတင်းကောင်းတစ်ခုလို့ဆိုပါတယ
် We really captured a very large group approximately 40 animals and so it shows
ကမန်ကြီးအကောင်40လောက်ရှိတဲ့မြောက်တုပ်ကျွန်တော်တို့မှတ်တမ်းနေရကူးနိုင်ခဲ့တာပါအနည်းအကျင့်ပဲကျန်တော့တယ်လို့ထင်ရပေမဲ့ကျန်ကျန်မာမာနဲ့မြောက်တွေရှိနေရဆိုတာကိုလည်းသိလိုက်ရပါတယ်ဒါကြောင့်လည်းလူစုမီးတဲ့တရုတ်မြန်မာနယ်စပ်တောင်ပေါ်ဒေသကဆဆပါပါမြောက်တွေကိုထိမ့်သိမ်းဆောက်ရှောက်နိုင်မဲ့အလားအလာရှိနေပါသေးတယ
်ပေါင်းချင်းထိမ့်သိမ်းရေးနိုင်ငံတကာအဖွဲ့အစည်းတစ်ခုဖြစ်တဲ့ IUCN ကတော့မြန်မာနိုင်ငံကမြောက်နာလန်အမျိုးအစားမျိုးတုံးပျောက်ကွယ်နိုင်တဲ့အန္တရာယ်အများဆုံးနဲ့ရင်ဆိုင်နေရတဲ့မျိုးစိတ်တစ်ခုဖြစ်နေစီးရင်သွင်းထားတာပါFFI အဖွဲ့ကတော့ကချင်ပြည်နယ်နဲ့ထိစပ်နေတဲ့အိန္ဒိယတရုတ်နိုင်ငံကတရားမဝင်တိုက်ခိုက်လှဲမှုတွေရှားပါမြောက်တွေရဲ့အယူတွေဟာစစ်ဘက်ဝင်နေဆိုတဲ့ယုံကြည်မှုနဲ့ဝယ်ယူနေတာတွေကမျိုးတုံးမဲ့အခြေအနေတွေကိုဖန်တီးနေတယ်လို့သတိပေးပါတယ
် These are very steep mountain slopes. You see amazing erosion on the hills, landslides, the whole forest being destroyed.
ဒီနေရာတွေကအင်တာမတ်မဆောက်တဲ့တောင်တွေပါတရားမဝင်သက်ကုတ်မှုတွေကြောင့်တောင်တွေမှာမြေစီရောပြုံးတိတာမြေပြူတာတောပြုံးတာတွေလည်းအားအသမလအောင်တွေ့ရမှာပါမြန်မာမြောက်နှာလန်တွေအနာဂတ်မှာမျိုးတုံးပျောက်ကွယ်မဲ့အလားအလာတွေလည်းအကြီးကျယ်ရှိနေပါတယ်ဒါကြောင့်လည်းတရုတ်နိုင်ငံအနေနဲ့နိုင်ငံတော်ဥပဒေကိုလေးစားလိုက်နာပြီးမြန်မာနိုင်ငံထဲမှာတရားမဝင်သက်ကုတ်လုပ်နေတာတွေကိုရပ်ဆိုင်းဖို့လည်းတိုက်တွန်းရမှာဖြစ်ပါတယ
်ကချင်ပြည်နယ်ကလက်နက်ကန်ပိပကတ်တွေကလည်းရှားပါမြောက်မျိုးစိတ်တွေပျောက်ကွယ်စေမဲ့ချင်းချောက်မှုတစ်ခုဖြစ်နေလေပဝင်းကျင်နဲ့တောရန်ထရေးဆန်ထင်းထင်းရေးလှုပ်ရှားမှုအဖွဲ့ FFI ရဲ့အာရှရေးရညွှန်ကြားရေးမှူးမွန်ဘတ်ကပြောဆိုခဲ့တာပါ။ကချင်ပြည်နယ်မှာငင်းချဲရရှိပြီးဇီဝမျိုးကွဲတွေရှိရာအီမော်ဘွန်းတောင်တန်းဒေသကိုအမျိုးသားဥယျာဉ်တစ်ခုဖြစ်တရားဝင်သတ်မှတ်ဖန်တီးနိုင်မယ်ဆိုရင်တော့ရှားပါထရေးဆန်နဲ့မျိုးတုံးပြောက်ကွယ်မဲ့အဖြစ်မျိုးကိုရှောင်ရှားနိုင်လိမ့်မယ်လို့လည်းသူကပြောသွားခဲ့ပါတယ်ခင်ဗျာ။
ကောင်းလွင်ပါရှင်အခုတော့နိုင်ငံတကာသတင်းလွှာတပုတ်ကိုတင်ပြမှာပါကဘာပေါ်ကလေထုညဉ့်ညမ်းမှုဟာအခုဆိုလို့ရှိရင်တဘာဝပဝင်းကျင်နဲ့ဆက်လင်းပြီးတော့ကျမရေးဆိုင်ရာကဘာကြီးရဲ့တခုတည်းသောအကြီးမားဆုံးအန္တရာယ်ဖြစ်လာပြီလို့ကဘာကျမရေးအဖွဲ့ WHO ရဲ့အစီရင်ခံစာကဆိုလိုက်ပါတယ်လေထုညဉ့်ညမ်းတဲ့အတွက်ကြောင့်2012ခုနှစ်ထဲမှာလူ9သန်းသေဆုံးခဲ့ရတယ်လို့ WHO ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ဒီအရေးအတွက်ဟာ2008ခုနှစ်ကခမန်းခဲ့တဲ့အရေးအတွက်တဲ့နှစ်ဆဖြစ်နေပါဗျ။ VOE သတင်းတောက် Lisa Schlein ကဂျနီဘာမြို့ကနေသတင်းပေးပို့ထားတာကိုကိုညံဝင်းအောင်ကပြောပြမှာပါရှင်
။လေထုညဉ့်ညမ်းမှုဟာကမ္ဘာလုံးဆိုင်ရာပြဿနာတစ်ရပ်ဖြစ်လာနေပြီးလူသား10ဦးထဲမှ2ဦးဟာလေထုညဉ့်ညမ်းမှုကြောင့်သေဆုံးနေရတယ်လို့ WHO အစီရင်ခံစာမှာဖော်ပြထားပါတယ်။အိမ်တွင်းအိမ်ပြင်မှာရှိတဲ့လေထုညဉ့်ညမ်းမှုတွေကလူတွေကိုနှလုံးနဲ့ဆိုင်တဲ့လေဖြတ်ရောဂါနဲ့အုံနှောက်သွေးကြောပိတ်ဝေဒနာတွေကိုခံစားစေရပြီးအရွယ်မတိုင်ခင်သေဆုံးစေတယ်လို့ WHO အစီရင်ခံစာမှာရေးသားထားပါတယ်။ဒါအပြင်နာတာရှည်အဆုတ်ယောဂါနဲ့ကင်ဆာယောဂါကိုပါဖြစ်စေတယ်လို့ဆိုပါတယ်။လေထုညဉ့်ညမ်းမှုကြောင့်သေဆုံးသူတွေဟာအရှေ့တောင်အာရှနဲ့ပစိဖိတ်အနောက်ဘက်ခြံနိုင်ငံတွေကလူလာတန်းစားနဲ့ဝင်ငွေနှဲစင်းရဲသားတွေမှာအတွေ့ရအများဆုံးဖြစ်ပါတယ်။ကမ္ဘာလူဦးရေရဲ့ထက်ဝက်လောက်ရှိတဲ့အဲ့ဒီဒေသကလူတွေဟာ ချက်ပြုတ်ဖို့မီးဖို့တဲ့အခါထင်းနဲ့မီးသွေးတွေကိုအသုံးပြုကြလေရှိတာကြောင့်ဖြစ်ပါတယ်။2012ခုနှစ်မှာအရွယ်မတိုင်ခင်တည်ဆုံးသွားတဲ့ကမ္ဘာလူဦးရေ 4.2 တန်းကိုပြန်ကြည့်ရင်ကြောင်မီးသွေးတင့်တဲ့တိရစ္ဆာန်အညစ်အကြေးသီးနှံကထွက်တဲ့စွန့်ပြက်အမိုက်စတဲ့လောင်စာတွေကိုအသုံးပြုခဲ့တာကြောင့်ဖြစ်တယ်လို့ကျန်းမာရေးဝန်ထမ်းတွေကပြောပါတယ်။နောက်ထပ် 3.8 တန်းကတော့မြို့ပြနဲ့ကျေးလက်ဒေသတွေမှာဟင်းလင်းပြင်ကလေတုမတက်တဲ့အတွက်တည်ဆုံးရတာဖြစ်တယ်လို့ဆိုပါတယ်။တန်ရှင်းတဲ့လေကိုပလင်းနဲ့လိုက်ပြီးဝယ်ယူလို့မရနိုင်ကြောင်း WHO အဖွဲ့လူထုကျန်းမာရေးသဘာဝပတ်ဝန်းကျင်နဲ့လူမှုဗေဒဌာနကျန်းမာရေးတာဝန်ခံကာလို့စ်ဒူရာကပြောပါတယ်
။ To resolve this issue, it's quite important that countries, nations take action, which is more or less coordinated. And the reason
ဒီပြဿနာကိုဖြေရှင်းဖို့ဆိုရင်အဲ့နိုင်ငံတွေမှာလက်တွေ့ကြကြအရေးယူဆောင်ရွက်ဖို့ကအတော့ကိုအရေးကြီးပါတယ်။အနည်းနဲ့များဆိုလို့ပူးပေါင်းဆောင်ရွက်ရပါမယ်။လေလူထဲမှာသေးငယ်တဲ့အမုံတွေကမိုင်မောင်းရာနဲ့ချီကမ္ဘာအရှေ့ဘက်ခြမ်းကိုရွေ့ရှားနေတာပါ။အဲ့တော့တိုင်းပြည်တစ်ခုကလေလူမတန့်ရှင်းရင်အဲ့တိုင်းပြည်ရဲ့လင်ညာအရက်မှာရှိတဲ့တိုင်းပြည်တွေကိုထိခိုက်စေမှာဖြစ်ပါတယ်
။လေလူညဉ့်ညံ့မှုကဖွံ့ဖြိုးစားနိုင်ငံတွေရဲ့တိုးတက်မှုကိုတောင်ထိပါစီတက်တယ်လို့ဒေါက်တာဒူရာကထောက်ပြပါတယ်။ဒါပေမဲ့ဖွံ့ဖြိုးပြီးနိုင်ငံတွေအထူးသဖြင့်အမေရိကန်နဲ့ဗြိတိန်နိုင်ငံတွေမှာလေထုညင်ညမ်းမှုရှော့ချရေးဆောင်ရွက်ခဲ့လို့ဆယ်စုနှစ်အတွင်းလေထုညင်ညမ်းမှုတိတိတသာရော့ချခဲ့ပါတယ်
။ We know that those interventions work on energy, especially on transportation, better engines.
ဒါသဖြင့်လောင်စာဆိုင်လိုကဏ္ဍမျိုးမှာဝင်ရောက်ထိန်းချုပ်ခဲ့တယ်ဆိုတာကျွန်တော်တို့သိပါတယ်။ဒေဝပို့ဆောင်ရေးလုပ်ငန်းတွေမှာပိုကောင်းမွန်တဲ့အင်ဂျင်သုံးဆွဲမှုကြောင့်ရောလောင်စာတွေကိုပိုတန့်စင်ပြီးပိုအကျိုးများစေတဲ့လောင်စာနည်းပညာတွေအသုံးပြုတာကလေထုညင်ညမ်းမှုကိုရော့ချစေပါတယ်။အိမ်ဒီမှာဆိုရင်လည်းဓာတ်ရိုက်မီးလောင်ပြီးမီးကိုထုတ်မဲ့လောင်စာတွေအစားနေရောင်ခြည်စွမ်းအင်သုံးဆိုလာပြားတွေလေကားတစ်ဆင့်ယူတဲ့စွမ်းအင်တွေကိုသုံးတာကပိုပြီးတော့တင့်တော်ပါတယ်
။လေထုညင်ညမ်းမှုရော့ချရေးကိုလှုပ်တာဟာရေရှည်မှာစီးပွားရေးအရာပိုပြီးတွက်ချေကိုက်စေပါတယ်။ကျန်းမာရေးကုန်ကျစရိတ်ရော့ချလာမှာမို့ကိုအကျိုးဖြစ်စေပါတယ်လို့ဒေါက်တာဒူရာကပြောပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပါရှင်အခုတော့ကျမတို့ဆက်ဆော့ရကြီးညာခဲ့တဲ့ဒီ American လက်ထောင်နိုင်ငံသားရေးဝန်ကြီးရဲ့မြန်မာပြည်ခီးစဉ်အကြောင်းနားဆင်ရမှာပါမြန်မာနိုင်ငံနဲ့ပတ်သက်လို့ American ပြည်ထောင်စုအစိုးရဘိုင်းရဲ့မူဝါဒချိကက်ဆောင်ရွက်မှုမှာမြ мян ဆန်ဆန်လှုပ်ဆောင်စရာတွေကိုလှုပ်ဆောင်သွားမှာဖြစ်တယ်လို့မြန်မာနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေနောက်ကျောင်းပြန်လည်သွားနိုင်တဲ့အခြေအနေတွေပေါ်မှာလည်းသတိထားပြီးဆောင်ရွက်သွားရမယ်လို့အာရှပစိဖိတ်ဒေသဆိုင်ရာ American လက်ထောင်နိုင်ငံသားရေးဝန်ကြီး Daniel Russell ကပြောလိုက်ပါတယ်ဒီကျောင်းအပြည့်စုံကိုတော့တွားရောက်တွေ့ဆုံထားတဲ့ရန်ကုန်ရုံးခွဲကကိုသားညိုကပြောပြမှာပါရှင်
မြန်မာနိုင်ငံကိုနှစ်ရက်ကြာရောက်ရှိနေတဲ့အာရှပစိဖိတ်ဒေသဆိုင်ရာအမေရိကန်လက်ထောက်နိုင်ငံကြေးဝန်ကြီးဒန်နီယယ်ရက်ဆယ်ဟာမြန်မာသမ္မတဦးသိန်းစိန်နိုင်ငံကြေးဝန်ကြီးဦးဝနမောင်လွင်ပြည်ကြေးဝန်ကြီးဦးအောင်ကြီးစရတီမြန်မာအစိုးရတာဝန်ရှိသူတွေနဲ့တီးခြားစီတွေ့ဆုံခဲ့ပြီးတော့လက်ရှိမြန်မာနိုင်ငံရေးစီးပွားရေးပြုပြင်ပြောင်းလဲမှုတွေအပေါ်နှစ်ဖက်အမြင်ဆွေးနွေးမှုတွေရှိခဲ့ပါတယ်မြန်မာနိုင်ငံအနေနဲ့2014အာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ယူတဲ့အပေါ်မှာအမေရိကန်ပြည်ထောင်စုအနေနဲ့အတောကိုမျှော်မှန်းထားပြီးတော့အမေရိကန်အနေနဲ့ဒီအာဆီယံအဖွဲ့ကြီးကိုအာရှပစိဖိတ်ဒေသကိုမောင်းနှင်မဲ့အဓိကအဖွဲ့စည်းတစ်ရပ်ဖြစ်လာစေချင်တယ်ဆိုတာကိုဒီမြန်မာသမ္မတဦးသိန်းစိန်နဲ့တွေ့ဆုံစင်မှာရောနိုင်ငံကြေးဝန်ကြီးနဲ့တွေ့ဆုံစင်မှာပါသူပြောဆိုခဲ့တယ်လို့လက်ထောက်နိုင်ငံကြေးဝန်ကြီးဒန်နီယယ်ရက်ဆယ်ကဒီကနေ့ရန်ကုန်အမေရိကန်တန်ယုံမှာသတင်းမီဒီယာချို့နဲ့တွေ့ဆုံစင်မှာပြောပါရယ်အခုမြန်မာနိုင်ငံလာတဲ့သူ့ရဲ့ခီးစဉ်ဟာလဲအမေရိကန်မြန်မာဆက်ဆံရေးအတွက်မြန်မာမိတ်ဆွေတူအနေနဲ့လာရောက်တာဖြစ်တယ်လို့ဆိုပါရယ
် I'm here as a friend of Myanmar and that's because the United States values very much
American ပြည်တော်စုအနေနဲ့မြန်မာနိုင်ငံနဲ့ဆက်ဆံရေးပေါ်မှာအလွန်မဲတံပိုးထားသလိုအထူးသဖြင့်လွန်ခဲ့တဲ့3နှစ်ကစပြီးတော့သမ္မတဦးသိန်းစိန်ဦးဆောင်တဲ့မြန်မာအစိုးရရဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေကိုအလေးနက်ထောက်ခံတာမို့လို့ကျွန်တော်ဟာမြန်မာနိုင်ငံရဲ့မိတ်ဆွေတဦးအနေနဲ့အခုရောက်လာတာပါပြုပြင်ပြောင်းလဲရေးလုပ်ငန်းတွေကိုအလေးနက်ထောက်ခံတယ်လို့ပဲပြုပြင်ပြောင်းလဲရေးလုပ်ငန်းတွေအတွက်မိတ်ဖက်နိုင်ငံလည်းဖြစ်ပါတယ
်မစ္စတာရက်ဆာဟာအရင်တော့ကဒီနိုင်ငံကြေးဝန်ကြီးကလင်တန်မြန်မာနိုင်ငံလာရောက်စစ်မှာရောသမ္မတဦးသိန်းစိန်မြန်မာနိုင်ငံလာရောက်စစ်မှာပါလိုက်ပါခဲ့ပူးတဲ့သူဖြစ်တာမို့လို့အခုသူ့ရဲ့မြန်မာနိုင်ငံခီးစဉ်ဟာတတိယမြောက်ဖြစ်ပါတယ်မြန်မာဆွေရပိုင်းနဲ့တွေ့ဆုံစဉ်မှာလက်ရှိပြုပြင်ပြောင်းလဲရေးတွေအပေါ်မှာအားပေးပြောဆိုခဲ့တယ်လို့ပဲသူ့ရဲ့ဒီစိုးရိမ်ပူပန်စရာတွေကိုလည်းထောက်ပြပြောခဲ့ပါတယ်အထူးသဖြင့်ကတော့ဒီရခိုင်ပြည်နယ်အတွင်းကလူသားချင်းစာနာအကူအညီပေးရေးလုပ်ငန်းတွေအတွက်စိုးရိမ်ချက်ဖြစ်တယ်လို့မစ္စတာရက်ဆာကပြောပါတယ်လူမျိုးရေးဘာသာရေးပြည်ပခဖြစ်စဉ်တွေမှာအစိုးရအနေနဲ့တာဝန်ခံမှုရှိဖို့နဲ့တရားဥပဒေစိုးမိုးရေးအရေးကြီးတာတွေကိုသူထောက်ပြခဲ့တယ်လို့ဆိုပါတယ်အချင်းနီရီဟာအတော့ကိုရှုပ်ထွေးတယ်ဆိုတာကိုလက်ခံပြီးမဲ့ရည်ရှည်အတွက်အဖြေထုတ်တဲ့နေရာမှာအဲ့ဒီကဒီကွဲပြားမှုရှိနေတဲ့လူမှုအတိုင်းအဝန်းတွေကြားမှာလူမှုအတိုင်းအဝန်းတစ်ခုတည်းအတွက်အဖြေထုတ်တာမျိုးမဖြစ်သင့်ဘူးလို့ဆိုပါတယ် မြန်မာနိုင်ငံနဲ့ပတ်သက်လို့အမေရိကန်ပြည်တော်စုအစိုးရရဲ့မူဝါဒပိုင်းမှာလည်းဒီကူညီအားပေးရမယ့်ကိစ္စရပ်တွေမှာမြန်မာဆက်ဆံဆောင်ရွက်သွားမှာဖြစ်တယ်လို့ပဲသတိထားရမယ့်အခြေအနေတွေကိုလည်းတွက်ချက်စဉ်းစားထားတယ်လို့မစ္စတာရက်ဆာကပြောသွားပါတယ
် We need to be fast where we can be fast and slow where we need to be careful
မြန်မြန်ဆန်ဆန်လှုပ်ဆောင်ရနိုင်တဲ့နေရာတွေမှာမြန်မြန်ဆန်ဆန်လှုပ်သွားဖို့လိုပါတယ်။သတိထားမယ့်နေရာတွေမှာတော့နှီးနှီးကွေးကွေးလှုပ်ဆောင်သွားရမှာပါ။ကျွန်တော်တို့အနေနဲ့အတော့ကိုနီးနာကြွယ်ဝစွာနဲ့တွက်ချက်ချင်းကပ်နေတာပါ။နိုင်ငံရေးစီးပွားရေးအရပြုပြင်ပြောင်းလဲရေးလုပ်ငန်းတိုးတက်မှုတွေအတွက်ဖြစ်နိုင်သမျှကူညီထောက်ပံ့သွားဖို့ရည်ရွယ်ပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲဒီလုပ်ငန်းစဉ်တွေနောက်ပြန်မလှည့်သွားစေဖို့အတွက်သတိထားနေပါတယ်။ကျွန်တော်အကူအညီပေးချင်ပါတယ်။ဒါပေမဲ့အတော်ကြီးစူးစမ်းလှုပ်ဆောင်စရာတွေရှိပါတယ်။ဒါလည်းမြမခေါင်းဆောင်တွေမြမပြည်သူတွေအတွက်လှုပ်ဆောင်ကြရမှာပ
ါမြမဆွေရပြောင်းရွှေ့ဝင်ကြီးနဲ့တွေ့ဆုံခဲ့စင်မှာတော့ဒီမီဒီယာလွတ်လပ်ခွင့်နဲ့စွန့်အမြင့်တန်တန်းတွေပေးဖို့စိတ်ဝင်စားတဲ့အကြောင်းပြောဆိုသလိုပဲဒီပြီးခဲ့တဲ့လပိုင်းတွေအတွင်းသတင်းတောက်တွေဖန်ဆီးခံရတာထောင်ချခံရတာတဲ့အပေါ်မှာလည်းစိုးရိမ်တဲ့အကြောင်းပြောဆိုသွားပါတယ်လက်ရှိအမေရိကန်ပြည်တော်စုကချမှတ်ထားတဲ့အရေးယူဒဏ်ခတ်မှုတွေကိုယာယီဆိုင်းငံ့ထားပေမဲ့အသက်ဝင်နေစေရှိပါတယ်ဒါတွေကိုလုံးဝပြန်ရုပ်ဖို့ကိစ္စကတော့အမေရိကန်ပြည်တော်စုဘက်ကသတ်မှတ်ချက်တွေအတိုင်းဖြစ်ရလိမ့်မယ်လို့ပြောသွားပါတယ
် We are in an ongoing discussion with the legislative branch which
ဘလို့သတ်မှတ်ချက်တွေထားမလဲဆိုတာလွတ်တော်ပိုင်းနဲ့ဆွေးနွေးညှိနှိုင်းမှုတွေလုပ်နေပါတယ်နိုင်ငံတကာမိတ်ဆွေတွေနဲ့လည်းဆွေးနွေးညှိနှိုင်းနေတယ်လို့မြန်မာအစိုးရရောအရက်ဖတ်လူမှုအဖွဲ့အစည်းတွေနဲ့ပါမပြတ်ဆွေးနွေးနေပါတယ်ကျွန်တော်တို့ကတော့ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေမြန်မြန်ဆန်ဆန်ဖြစ်နိုင်ဖို့အတွက်ရည်မှန်းပါတယ်ဖြစ်ထွန်းတိုးတက်မှုတွေရလာဖို့ဖြစ်နိုင်သမျှနီးလန်းစုံသုံးပြီးတော့ဆောင်ရွက်နေပါတယ်
။လက်ထောက်နိုင်ငံကြီးဝန်ကြီးရက်ဆယ်ဟာဒီရခိုင်ပြည်နယ်တွင်းကိစ္စရပ်နဲ့ပတ်သက်လို့နေဆက်ရေးရာဒုတိယဝန်ကြီးဗိုလ်ချုပ်မမောင်အောင်နဲ့တွေ့ဆုံပြီးတော့ဆွေးနွေးမှုတွေရှိခဲ့ပါတယ်။ရခိုင်ပြည်နယ်တွင်းကိစ္စရပ်ဟာပြည်တွင်းရေးဆိုပေမဲ့လည်းဒီနေရာမှာအပြည့်ပြည့်ဆိုင်ရာစံနှုန်းစံထားသတ်မှတ်ချက်တွေကိုလည်းထည့်သွင်းစဉ်းစားရလိမ့်မယ်လို့မစ္စတာရက်ဆယ်ကသတင်းကြော်တီကိုပြောပါတယ်။မစ္စတာရက်ဆယ်ဟာဒီကနေ့နေပြီးတော့မှမြန်မာဆွေးရတာဝန်ရှိသူတွေနဲ့မတွေ့ဆုံခင်မနေ့တုန်းကတော့ဒီရန်ကုန်မြို့မှာရှိနေပြီးတော့နိုင်ငံတကာ NGO အဖွဲ့တွေနောက်ကုလသမဂ္ဂအေဂျင်စီတွေနဲ့မြန်မာအရက်ဖက်လူမှုအဖွဲ့စည်းတွေနဲ့တွေ့ဆုံခဲ့ပါတယ်။သူတို့လုပ်နေကြတဲ့ဒီကူညီရေးလုပ်ငန်းစဉ်တွေမှာမဟာဗျူဟာအရဘယ်လိုမျိုးအကူအညီပေးနိုင်မလဲဆိုတဲ့လိုအပ်ချက်တွေကိုလည်းမေးမြန်းခဲ့တယ်လို့သိရပါတယ်ခင
်ဗျ။ VOA ဝိုင်းတော်သားကိုသားညူကရန်ကုန်ရုံးခွေကနေပြောပြသွားတာပါရှင်။အခုတော့သတင်းချင်းချုပ်ကိုမဆုမျက်မွန်ကပြောပြမှာပါ။
အိန္ဒိယနိုင်ငံပါလီမန်ရွေးကောက်ပွဲအတွက်ပြည်သူတွေဒီကနေ့မဲပေးနေကြပါတယ်။နယူးဒယ်လီမြို့တော်ဟာရယာနာပြည်နယ်ဥတ္တရပရဒက်ရှ်ပြည်နယ်တချို့နေရာတွေအပြင်နိုင်ငံအရှေ့နဲ့တောင်ပိုင်းဒေသပြည်နယ်တော်တော်များများမှလည်းမဲတွေပေးနေကြပါတယ်။နိုင်ငံအရှေ့ပိုင်းဘီဟာပြည်နယ်မှာတော့မော်ဝါဒီသဘုံတွေရဲ့လက်ချဲလို့ယူဆရတဲ့ဘုံတလုံးပောက်ကွဲမှုကြောင့်အိန္ဒိယစစ်သား2ယောက်သေဆုံးပြီးတော့3ယောက်ထဏ်မင်းနဲ့ဒဏ်ရာရသွားပါတယ်။တခါဒီပြောင်းနေတဲ့မလေးရှားလေယာဉ်ရဲ့ပျံသန်းမှုမှတ်တမ်းတင် Black Box ကိရိယာကနေပြီးတော့ထုတ်လွှတ်တာဖြစ်နိုင်တဲ့Pink signal တန်းကိုရှာဖွေရေးလေယာဉ်တစ်စင်းပေါ်ကနေပြီးတော့ထပ်ပြီးတော့ကြားခဲ့ရပါတယ်။ဒီသတင်းမှအစောပိုင်းတုန်းကရှာဖွေရေးရေတပ်တင်းပေါ်ကနေ signal တန်းနှစ်ခုကြားရတဲ့အိန္ဒိယသမုဒ္ဒရာတွေကနေရာမှာပဲဒီ Australia ရဲ့ P3 Orion လေယာဉ်ပေါ်ကနေပြီးတော့နောက်ထပ် signal တန်းကိုဒီကနေ့ကြားရတာဖြစ်ပါတယ်။ Indonesia နိုင်ငံမှာတော့ဒီ Parliament ရွေးကောက်ပွဲမှာအဓိကအတိုက်ခံပါတီကမဲအများဆုံးရထားပေမဲ့မျောလင့်ထားတာထက်နည်းသွားပြီးမှတော့ stock share ဈေးတွေဟာကျဆင်းသွားပါတယ်။တရားဝင်မဟုတ်သေးတဲ့မဲရည်တွက်မှုအရာအဓိကအတိုက်ခံပါတီဖြစ်တဲ့ PDI လို့အတူကောက်ခေါ်တဲ့ဒီမိုကရေစီလှုပ်ရှားမှုပါတီကမဲ20ရာခိုင်နှုန်းရပြီးတော့ညွန်ပေါင်းအစိုးရဖွဲ့ဖို့လိုလိမ့်မယ်လို့ခန့်မှန်းထားကြတာဖြစ်ပါတယ်။တရားဝင်မဲရလကတော့မေလ9ရက်နေ့လောက်မှသိရမှာဖြစ်ပါတယ်။တခါယူကရိန်းနိုင်ငံမှာတော့ရုရှားထောက်ခံသူတွေတင်ထားတဲ့ဒီအစိုးရအဆောက်အဦတွေကနေပြီးတော့ဖယ်ရှားပေးပြီးတော့လက်နက်ချမယ်ဆိုရင်လူငယ်ချမ်းသာခွင့်ပေးမယ်လို့ယာယီသမ္မတကကန့်လှမ်းလိုက်ပါတယ်။ဂရိနိုင်ငံမှာတော့နိုင်ငံတကာအစုရှယ်ယာဈေးကွက်ထဲကိုပြန်ဝင်ဖို့နိုင်ပိုင်းအလိုလေးမှာပဲဒီဗဟိုဘဏ်အပြင်ဘက်မှာဘုံပေါက်ကွဲခဲ့ပါတယ်ရှင်
။ကျေးဇူးပါမက်ဆုမြတ်မုံရေဒီညအစီအစဉ်ထုတ်လုပ်ရေးမှုကတော့မက်ခင်ဖြူထွေးပါရှင်။အင်ဂျင်နီယာကတော့ Justin The Waits ဖြစ်ပါတယ်။မြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီမှာတော့ VOA အစီအစဉ်ကိုထပ်မံထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်။တော်ရရှင်များရှင် VOA American အတန်ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထင်တင်ပါတယ်။တော်ရရှင်ပြည်သူပြည်သားအလုံးကိုစိတ်နှပြရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.